ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်စံရုပ်မြို့နယ်ကနေတဆင့်မလေးရှားနိုင်ငံကိုတရားမဝင်တဲ့နီးနယ်တောက်ရောက်ကြမဲ့မြန်မာနိုင်ငံသား50ကျော်ကိုဒီဇင်ဘာလ၄ရက်နေ့ကထိုင်းရနာပိုင်းနေကဖမ်းမိခဲ့တာပါသူတို့တွေဟာကားတုံးစီးနဲ့လာကြတာဖြစ်ပြီးကြိုတင်တရင်ရထားတဲ့အတွက်အာဏာပိုင်းနေကဖမ်းဆီးခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက် ဆိုင်ရုပ်ညွန့်နယ်ထဲမှာဖမ်းဖမ်းပြီးလည်းကျွန်တော်ပြီးရတယ်ဗျာအကုန်လုံးကျွန်တော်တို့ဒီအမျိုးသမီး10ယောက်အမျိုးသား43ယောက်ပေါ့နော်ပေါင်း53ယောက်ဖမ်းဖမ်းပြီးရတာဟိန္ဒူဘာသာကိုးကွယ်တယ်လို့တော့ကျွန်တော်တို့ပြီးရတယ်ဒါတို့ကကျွန်တော်တို့ဒီထိုင်းမှာအလုပ်တော့မဟုတ်ဘူးတို့ဒီမလေးရှားကိုသွားမယ်ဆိုရတာမျိုးဒီထွက်ထွက်ဆူကြတာမျိုးကြတာ
အခုလိုမျိုးမြန်မာနိုင်ငံကနေထိုင်းကိုဖျက်ပြီးမလေးရှားနိုင်ငံကိုတရားမဝင်နှီးနဲ့ဝင်ရောက်ကြမဲ့သူတွေများတဲ့အတွက်ထိုင်းမလေးနယ်စပ်မှာအဖမ်းဆီးတွေနေစဉ်နှီးပါရှိနေတယ်လို့လည်းဦးထူးချစ်ကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒါကြောင့်ဖခင်ကအဲ့ဒီဖက်ကထက်ကျွန်တော်တို့ဟိုဒီတောင်ပိုင်းပေါ်တော့တောင်ပိုင်းတစ်ခုလုံးကနေဖြတ်တာပေါ့အဲ့ဒီနယ်စပ်တွေရောပင်လယ်တန်းတွေရောတော့အဓိကတော့မလေးရှားကိုသွားတဲ့လူတွေတော်တော်များများဟိုတွေ့နေရတယ်တချို့ကလည်းဖမ်းမိတာရှိတယ်လို့အော်ကျွန်တော်တို့အရင်တုန်းကပုံစံနေတဲ့နိုင်ရှင်မဆိုတော့အဖန်ကြီးစိတ်စိတ်လာတယ်လေကျွန်တော်ရတယ်ဒါမှမဟုတ်ပို့ပြီးတော့ပေါ့နော်ဒီတရားမဝင်နိုင်ကြောင်းကညီဝင်လာတဲ့လူတွေပုံများလာတယ်လို့အဲကြောင့်မလို့ပဲကျွန်တော်ကတော့ဖန်စီမှုတွေကဟိုနေ့တိုင်းလိုဖြစ်နေတာဆိုတော့အခုတော့မယ့်ဒီကမလေးမှာတော့လုပ်နေလို့ကသူပြောတယ
်အခုဖန်ပြီးတဲ့လူ90ကျော်ဟာဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းကကချနာဘူရီပြည်နယ်စိုင်ရွနယ်စပ်မှာအမှတ်136နေကြားဆောင်တပ်ကဖန်စီခဲ့တာပါသူတို့တွေဟာမလေးရှားကိုသွားဖို့အတွက်လူကုန်ကူးတဲ့ပွဲစားတွေကိုဘတ်ငွေ3000ခွဲကနေ4000အထိပေးခဲ့ကြရတယ်လို့လဲဆိုပါတယ်။အလားတူဒီဇင်ဘာလ3ရက်နေ့တုန်းကလည်းစူရတ်ထာနီခရိုင်မှာကားနှစ်စီးနဲ့အထောက်ထားမဲ့မြန်မာလူသမား26ယောက်ကိုဖမ်းမိခဲ့တဲ့အကြောင်းခရိုင်လူဝင်မှုကြီးကြပ်ရေးရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။